မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ပြီးမြန်မာနိုင်ငံမှာအယတ္တအစိုးရတရက်ကိုထူထောင်နိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတဘာရက်အိုဘားမားကချီးကျူးတဲ့အကြောင်းအပြည်လ6ရက်နေ့ကပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့သမ္မတတေဦးထင်ကျော်တို့ကိုတယ်လီဖုန်းဆက်ပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာအယတ္တဖက်ကဦးဆောင်တဲ့အစိုးရတရက်ထံဒီမိုကရေစီနှိကြအာဏာလွှဲပြောင်းပေးတဲ့တမိုင်းဝင်ဖြစ်ရအတွက်ဂုဏ်ယူကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကျန်းသစ္စာချိန်ဆခဲ့တဲ့သမ္မတတေဦးထင်ကျော်ကိုလည်းချီးကျူးလိုတဲ့အကြောင်းသမ္မတအိုဘားမားကိုယ်တိုင်ပုတ်ထူးနေကတယ်လီဖုန်းဆက်ပြောကြားခဲ့တယ်လို့အမေရိကန်သမ္မတအင်ဂျီရောကကြေညာချက်မှာဖော်ပြထားပါတယ်ငင်းချမ်းစွာအာဏာလွှဲပြောင်းနိုင်ဖို့နဲ့မြို့သားပြန်လည်တင်းမြေရေးရှေ့တိုးဆောင်ရွက်နိုင်ဖို့နှစ်ပေါင်းများစွာဒီဇိုင်းမမနဲ့အကြီးအကျယ်ပေးဆက်ခဲ့တဲ့ဒေါက်တာဆန်းစုကြည်ရဲ့ကြိုးပမ်းမှုတွေအတွက်ဂုဏ်ယူကြောင်းလည်းသမ္မတအိုဘားမားကပြောဆိုခဲ့တယ်လို့အားလုံးပုံမူပါဝင်နိုင်မဲ့ငင်းချမ်းပြီးတာယာဝါပြောတဲ့အနာဂတ်ပိုင်ဆိုင်နိုင်အောင်မြန်မာပြည်သူတွေနဲ့အစိုးရကိုအမေရိကန်ကဆက်လက်ကူညီဖို့လည်းကတိပြုပြောကြားသွားပါတယ်။မကြခင်ကြားရောက်တော့မယ့်အတာစကြံပွဲတော်နဲ့နှစ်သက်ကိုအခါသမယမတိုင်ခင်သမရဦးထင်ကျော်နဲ့မြန်မာပြည်သူတွေအတွက်သမရဩဘာမားကစုမုံကောင်တောင်းလိုက်ကြောင်းလဲအင်ဂျီရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူပဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကင်မွန်းကလည်းအပြီးလ9ရက်နေ့အင်္ဂါနေ့ကသမရဦးထင်ကျော်ကိုတယ်လီဖုန်းခေါ်ဆိုခဲ့ပြီးနှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံရဲ့ပထမဆုံးအယတ္တသမရတအုပ်အဖြစ်ရွေးချယ်တင်မြှောက်ခံရမှုအပေါ်ကြိုဆိုကြောင်းနဲ့မြန်မာနိုင်ငံအပေါ်ကုလသမဂ္ဂကဆက်လက်ပံ့ပိုးကူညီသွားမယ်ကြောင်းပြောကြားခဲ့ပါတယ်